ဒါပေါ်ပြုမှာပြုလို့မဲ့ကမ္ဘာစီးပွားရေးညီလာခံကိုမိဂန်တနာဒေါ်နယ်ထရမ့်တယောက်လာမှာဖြစ်တဲ့အတွက်ဆွစ်ဇာလန်နိုင်ငံမျိုးအများပန်းပြန်မှာလူပေါင်းများစွာကန့်ကွက်ဆန္ဒပြနေရပါတယ်။ဒါမှထရမ့်ဟာဆွစ်ဇာလန်နိုင်ငံကိုကြာသပတေးနဲ့ရောက်ရှိပြီးကမ္ဘာစီးပွားရေးနိုင်ငံရေးခေါင်းဆောင်တွေကိုသူ့ရဲ့အမေရိကန်ဘက်ကစကားကိုပြောကြဖို့ရှိပါတယ်။ဆွစ်ဇာလန်ကိုမရောက်လာခင်မှာပဲဒါမှထရမ့်ရဲ့စီးပွားရေးအကြံပေးတွေကတဘာဝမှာအမေရိကန်ရဲ့စင်တန်နိုင်စွမ်းကိုတူမြင်ဖို့မဟာဗျူဟာပေါ်ဆုံးသက်နေရပါတယ်။သူနဲ့အတူလိုက်ပါလာတဲ့ဗန်ဒါရေးဝန်ကြီးစတီဗ်မနူချင်းကတော့ဒေါ်လာကံဘူးကိုသုံးနှစ်အတွင်းအနည်းဆုံးချဖို့ထောက်ခံတင်ကြားဆောက်ပါတယ်။ဒေါ်လာဈေးကျရင်ကုန်သွယ်ရေးနဲ့အခွင့်အလမ်းကိုရရှိလာနိုင်လို့သူကပြောပါတယ်။စံတာထမ်ကနေအောင်ကြီးစွမ်းအင်သုံးဆူလာကြလို့ပစ္စည်းမျိုးတွေပေါ်မှာသူ့ကိုယ်ကတူောက်ခဲ့တယ်နဲ့ဒါတွေဟာကမ္ဘာနဲ့ထိတွေ့ဆက်ဆံရေးမူဝါဒအပေါ်ဆန့်ကျင်ရမြောက်နိုင်ဘူးလို့လည်းဆိုပါတယ်။